ကြာသပတေးနေ့မှာအမေရိကန်ပြည်ထောင်စုရဲ့သုံးပုံတပုံနီးပါးဟာလေထုညဉ့်ညမ်းမှုဒဏ်ကိုကြုံတွေ့ရနိုင်တဲ့အခြေအနေရှိနေပါတယ်။အိန္ဒိချင်းကနေဒါနိုင်ငံမှာကာလချေရှာသွားလောင်ချနေတဲ့တော်မီကြောင့်အနောက်အလယ်ပိုင်းနဲ့အရှေ့ဘက်ကျန်းတခြားကောင်းကင်ယာမှာမီးခိုးငွေ့တွေပြည်နေနိုင်တယ်လို့ကြားမှရင်းနဲ့မညီညွတ်တဲ့လေထုအခြေအနေတွေဖြစ်နေနိုင်တယ်ဆိုတဲ့အကြောင်းသတိပေးထားပါတယ်။ဝစ်ကွန်ဆင်၊မီရှိဂန်နဲ့မြောက်ပိုင်းအီလီနိုက်ဒါအပြင်အရှေ့ဘက်ကန်ချေကနယူးယောက်ပြည်နယ်တွေမှာလေထုရေသွေးကြချင်းနိုင်တဲ့သတိပေးချက်တွေကိုပြုလုပ်ထားပြီးညတကောင်အထိထုတ်ပြန်ထားတဲ့အကြောင်းအမျိုးသားမိုးလေဝသဌာနကပြောဆိုထားပါတယ်။အဲဒီမှာနေထိုင်ကြတဲ့လူသန်း100ကျော်လောက်ကိုအပြင်မထွက်ဖို့နဲ့အဆုံနဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂရှိသူတွေနှာခေါင်းစည်းတွေဝတ်ဆင်ကြဖို့အကြံပြုထားပါတယ်။ကလေးတွေနဲ့သက်ကြီးရွယ်တွေအနေနဲ့ပြင်းထန်တဲ့ကိုယ်လက်လှုပ်ရှားမှုတွေရှော့ချဖို့ဒါမှမဟုတ်လောကရှောင်ကျင်ဖို့ကိုလည်းအကြံပြုထားပါတယ်။